အင်ဒိုနီးရှားမှာနှစ်ပေါင်းအတော်ကြာကြိုးပမ်းခဲ့ပြီးနောက်လိမ်မှုဆိုင်ရာအကြမ်းဖက်မှုတွေကိုအရေးယူနိုင်မဲ့ဥပဒေမူကြမ်းတစ်ရပ်ကိုအင်္ဂါနေ့တုန်းကလွှတ်တော်မှအတည်ပြုနိုင်ခဲ့ပါတယ်။အင်ဒိုနီးရှားမှာလိမ်အပေါ်အခြေခံတဲ့အကြမ်းဖက်မှုနဲ့လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေအတွက်တရားဥပဒေအရအရေးယူနိုင်မဲ့နည်းလမ်းတွေနှဲပါနေတာကြောင့်အမျိုးသမီးအခွင့်အရေးလှုပ်ရှားသူတွေကနှစ်အတော်ကြာကြာဝေဖန်ပြောဆိုခဲ့ကြပါတယ်။အင်ဒိုနီးရှားမှာလိမ်မှုဆိုင်ရာမတော်မတရားပြုမှုကိုပုဂ္ဂိုလ်ရေးကိစ္စလို့မြင်ကြပြီးအရေးယူဖို့တိုင်တန်းနာမျိုးကိုအားမပေးကြပါဘူး။လိမ်မှုဆိုင်ရာအကြမ်းဖက်မှုအလုံးကိုကာကွယ်ဖို့နဲ့လိမ်မှုဆိုင်ရာအကြမ်းဖက်ခံရသူတွေကိုပြုစုဆောင်ရှောက်ဖို့အကာအကွယ်ပေးဖို့ပြန်လည်ထူထောင်ပေးဖို့အတွက်ဒီဥပဒေကိုပြဋ္ဌာန်းခဲ့တာဖြစ်တယ်လို့အမျိုးသမီးစွမ်းအားမြင့်တင်ရေးနဲ့ကလေးသူငယ်ဆောင်ရှောက်ရေးဝန်ကြီးဘင်တကန်ပူစပါယိုဂါကပြောဆိုခဲ့ပါတယ်။ဒီပြဋ္ဌာန်းလိုက်တဲ့ဥပဒေကလက်ရှိလက်ထပ်ထားသူနှစ်ဦးအကြမ်းမှာဖြစ်စေလက်ထပ်မထားသူအကြမ်းမှာဖြစ်စေလိမ်မှုဆိုင်ရာမတော်ပတရားကျူးလွန်မှာကအမြင့်ဆုံးထောင်ဒဏ်12နှစ်အထိအပြစ်ပေးနိုင်မှာဖြစ်ပါတယ်။ကလင်းငယ်တဲ့အပါအဝင်အတင်းအဓမ္မလက်ထပ်ထင်းရှားစီခြင်းစတဲ့အမှုတွေကိုကျူးလွန်ခဲ့ရင်အမြင့်ဆုံးထောင်ဒဏ်6နှစ်အထိအပြစ်ပေးရေးယူနိုင်မှာဖြစ်ပါတယ်။